We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that that can signify a
turn. ဒါပေမဲ့ဒါဟာတန်းပြီတစ်ခုလုံးအတွက်ဥစ္စာမှုကိုရွေးချယ်တာမဟုတ်ဘူးစစ်တပ်မှာလုတ်ပိုင်ခွင့်နေအာဏာတွေရှိနေတာပါဒါကြောင့်ဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်မဲ့အတွင်ကူးပြောင်းမှုမဟုတ်ခဲ့ပါဘူးအတိတ်ကကြံခဲ့တဲ့စီးပွားရေးငြိမ်းချမ်းရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါအဓိကစိန်ခေါ်မှုကတော့ငြိမ်းချမ်းရေးဖြစ်ပါတယ်နှစ်ပေါင်း80ပြည်တွင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးလေးဖြစ်ဖို့လိုအပ်ပါတယ်ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိကြပါလေ
အခုလောလောဆယ်ပို့ရေးကြည့်တာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်ဒီပြဿနာကိုမြန်မာအစိုးရကမမကန်ကင်တွယ်နေတယ်လို့ထင်ပါလားခင်ဗျာ
what just specifically on the repatriation you know there are
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒလျောက်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်တွေရှိပါတယ်တခုတည်ကြတာကတော့ရိုဟင်ဂျာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်ဘင်္ဂလားဒေ့ရဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်ဒီလူတွေကိုပြန်လည်လက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့အရေးကြီးပါတယ်ဒီလူတွေကကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြောင့်ထွက်ပြေးသွားတာပါသူတို့ရဲ့မိသားစုတွေမဒင်းကျင်ခံရတယ်အသက်ခံရတယ်စသဖြင့်မျိုးကုန်ထုတ်စရာကိစ္စတွေကအများကြီးပါ
ဒီကြမ်းဖက်မှုတွေဘယ်သူကလုပ်ခဲ့ကြလဲစစ်တပ်လားဒေသခံလက်နက်ကိုင်တွေလားအစိုးရအမင်းလုပ်ခဲ့တာလားဆိုတာလည်းပြောပါဦးခင်ဗျာ
It's hard to be precise because we can't get access and that's one of the
အကြီးကျယ်ပြောတာဖြစ်ပါတယ်အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘယ်လိုက်မှုမရှိတဲ့အခက်အခဲလေးလာသူတွေနဲ့အတီမပြုတ်နိုင်ကြပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမင်းမြန်းချက်တွေဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေလည်းရှိပါတယ်တဘောကဒီလိုပါဟိုးစောပိုင်းတော့ကရိုဟင်ဂျာဆိုတဲ့နာမည်နဲ့နေကြောင်းဆောင်စခန်းတွေစတိုက်တဲ့အတွက်စစ်တပ်ကလက်တုံကန်တဲ့သဘောပါတက်ခဲ့တဲ့လူတွေကိုလိုက်ရှင်းပိုးပို့ပြီးတော့ပြင်းထန်လာတဲ့သဘောပါဖြစ်ခဲ့တာတွေကတော့တန်မြေရရှိစရာမလိုပါဘူးဒါပေမဲ့အခုလောလောဆယ်မှာကျွန်တော်အဓိကပြောချင်တာကဒီရိုဟင်ညာတွေပဲဖြစ်ပါတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆွဆွဲပြောဆိုရင်းနဲ့ဒီလူတွေထိုးထွေးခံရမယ်စားသူတို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ
်ဒီကရခိုင်မျိုးရဘူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာစိတ်ဆင်းရဲတဲ့ဒေသလို့ကြားပါတယ်Do we have Belo Chinimu Yang Kajila as a Sota Jimare?
Yes, many times. Well, the different parts of life there.
Okay, Mom Yaza, Yapuare, Edinaga, Huan Musumabe, Dedamari Shizlo, Napan, Vishi Javare, Emitan Slapare Yava, Bingla Pene or Kayudan de Shabare, Tito Lunga, Puncho Tote Lame, Lala, Tekido Kamare, Sakinigale, the Mio Kobare, Jakane, Ruhinja, Ticha, Jivari Shizlo, Apianan Kuru Sasani Jarava, Yemi, Ninin Tanya, Nitan Gedarava.ရိုဟင်ဂျာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတည်အဖြစ်လုပ်ကင်ကြပါတယ်။ဆိုတော့စီးပွားရေးအရရခိုင်ပြည်နယ်ရောထွေးပေါင်းစပ်နေတာပါ။ဒီလိုအခြေအနေတွေဟာအကျန်းဖက်မှုတွေကြောင့်ပြိုပြက်သွားခဲ့ရပါတယ်။ရခိုင်အများပြားကလည်းရိုဟင်ဂျာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ်
။ဆိုတော့အကျန်းဖက်မှုဖြစ်ရတဲ့အကြောင်းရင်းကဘာတွေလို့ပြောမလဲခင်ဗျာ။သမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်သတ်ဖြစ်ရပါလဲ။
It's very deeply ingrained. It's very tough to I mean each side has its narrative about why.
ဒီလိုနေခိုင်းပါတယ်။နှစ်ဖက်စလုံးမှာကျန်းဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်။ရခိုင်နေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်။သူတို့ဟာလူများစုဗမာတွေကိုမကျေနပ်ကြပါဘူး။တခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်ရရှိရတဲ့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်။ဆိုတော့ရခိုင်နေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်။ရိုဟင်ဂျာတွေကိုအတင်းလက်ခံခိုင်းတယ်။ရိုဟင်ဂျာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူး။ဒီလိုနဲ့ရခိုင်နေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်။ဒါကြောင့်သူတို့ဟာဗမာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုမကျေနပ်ကြပါဘူး။ရိုဟင်ဂျာတွေကိုပဲဂရုစိုက်ရမလားဆိုပြီးတော့ပြည်ပနိုင်ငံအဖွဲ့အစည်းတွေကိုလည်းမကျေနပ်ကြပါဘူး။တစ်ချိန်တည်းမှာပဲရခိုင်နေဟာလည်းတစ်မျိုးလုံးဒုက္ခရောက်နေကြပါတယ်။ရိုဟင်ဂျာတွေကြတော့ရခိုင်နေကသူတို့ကိုဒုတိယဒဏ်စာလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်။သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူး။ရခိုင်နေကတော့အဲ့ဒီလိုယူဆထားကြပါတယ်။ဆိုတော့ဒါဟာတိတ်ကိုနှဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကျန်တစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတင်းချာချာနေတော့ဒေသတွေမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျန်းဖက်တမားတွေဖြစ်လာနိုင်တယ်လို့တွေ့ကြပါတယ်ဒီအချိန်မှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ်းရမှာဖြစ်တယ်လို့ယူဆကြပါတယ်ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန် ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ
်ဆိုတော့ဒီမိုကရေစီအစဉ်ကူးပြောင်းရေးတဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရကတဖြည်းဖြည်းလွတ်ကျွတ်လာပြီးဆိုရင်ဒီပြဿနာမှင်းမင်းသွားမယ်လို့ထင်ပါလားခင
်ဗျ It's interesting you ask that. I think it strangely is an irony there.
ခင်ဗျားဒီမျိုးကိုမေးတာဝမ်းတာပါတယ်သူစားအဟောစရာကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီကြောင့်အချိန်ကြီးဆိုးတာတော့လုံးဝမဟုတ်ပါဘူးမြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ဂျာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူးဒါကိုတွားလို့ရင်နိုင်ငံရေးရတည်ကြောင်းကြံစီတာပဲဖြစ်ပါတယ်တချို့ကဒါကိုတိုက်ပြီးအတွက်အမည်ဖြစ်နိုင်တယ်လို့ယူဆထားကြတာပါဆိုတော့ရွေးကောက်ပွဲနီးလာလေးအစိုးရအနေနဲ့ပြည်ထနာကိုကင်တွယ်ရခက်နေလေဖြစ်တာပါပဲသူတို့ကထိထိရောက်ရောက်ကင်တွယ်ဂျွန်တီတန်အောင်ပေါ့ဗျာမြန်မာလူထု90ရာခိုင်နှုန်းကလူဝင်များတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါတခါစစ်တပ်ကလည်းအာဏာကြီးနေတော့တန်းပြည်ကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါတယ်လူထုကလည်းထောက်ခံမှာပါလူဝင်များရင်းနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါ်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုနှိပြောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတန်းကြီးရဲ့ဂုံတိတ်ခါလုံုံရင်းကိုကာကွယ်တဲ့ကိစ္စပါ။သူဟာတန်းကြီးကိုအကျင့်တိတ်ခါအရခေါင်းဆောင်နေရသူပါ။လူခွေရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူး။ဒါပေမဲ့အချိန်နေဘလောက်ပြုတ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်။စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြတ်ပြတ်အဖြေရှာဖို့ကတိတ်ပြီးတော့ခက်ခဲပါလေ။
ဟုတ်ကဲ့တကယ်တော့ကမ္ဘာ့ထောက်မှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစာဝန်နေရေးကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီဆိုတာကအခုခါမှာစင်ငံပြည်စည်းတစ်ခုလိုဖြစ်လာနေတာပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကဒီမိုကရေစီကိုလူကျင်ရတယ်ထင်ပါသား
Yes I think they do they absolutely do they expect I think we've seen this in other places
ဟုတ်ကဲ့သူတို့လူကျင်ရတယ်လို့ထင်ပါတယ်လုံးဝသိကြပါတယ်လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်တော်စုကြီးပြိုကွဲပြီးတော့နိုင်ငံအများအပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာသိပြီးတော့မြန်မာလို့နဲ့လို့ထင်ပါတယ်ဒီမိုကရေစီရရင်လည်းအမေရိကန်လို့ဂျပန်လို့အာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေကနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်အလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က Civil Liberty ပြည်သူလွတ်လပ်ခွင့်ကိုပြောစီခြင်းပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်။ဒါကဘလို့ကန်တွေရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတန်းကိုကာဝေးရမယ်ဆိုတဲ့တာဝန်ကိုဘလို့ထိမိရမလဲ
။ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုတဲ့နေရာမှာဘယ်သူကိုပြောရလဲ။အခုလောသိမ့်နာမည်ကြီးနဲ့ဥပ္ပယသူကိုပြောတာပါလား
။ No not just him it's but he represents certainly that.
မဟုတ်ပါဘူး။သူတယောက်ခဲမဟုတ်ပါဘူး။သူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်။လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေနဲ့ခိုးဝင်လာသူတွေမွတ်စလင်တွေဟာအမြဲတည်းဖြစ်နေတဲ့စသဖြင့်ပြောဆိုနေကြတာပါ။တနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်။ဒါနဲ့လူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်။လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲ။ဒါကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလေတော့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါ။အခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ။
ကျွန်တော်နဲ့ကတ်ကံဘောတို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒစမတဲ့နေရာမှာအကောင့်ထဲဖွားရတဲ့နေရာမှာအင်မတန်တိတ်တိတ်ကြွကြွပါနေကြပါတယ်။မြန်မာနိုင်ငံနဲ့ကျူဝါနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆံရေးမှာအအောင်မြင်ဆုံးနိုင်ငံတွေလည်းယူဆခဲ့ကြတာပါ။အခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပြီးစောခဲ့တယ်လို့များသုံးသပ်မိပါသလား
? Those questions do come up all the time and certainly I and even folks in my embassy and people I work with
ဒီမျိုးဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မျိုးမှာကျွန်တော်နဲ့လုပ်ဖို့ကန်တက်တွေကမကြခဏပြောပြပါတယ်။ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာဒေ့စ်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစာအုပ်တုပ်ရေးဖို့လုပ်နေပါတယ်။ George Orwell ရဲ့ Burmese Days လို့ပေါ့ဗျာ။အားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူး။ကျွန်တော်တာဝန်ယူခဲ့တော့ကရခိုင်ရေးဝိညာဉ်ရေးဟာအမဲဆက်တစ်စက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလုံဆောင်ချက်တွေတိတ်လက်တွေ့ကျတယ်လို့ထင်ပါတယ်။ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ပါသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီရပါ ဒီအတွက်ကျွန်တော်တိတ်ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်ကနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွှဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုတတိပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့အတွက်အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံကအထူးကြံဖြစ်ပေခံရတယ်သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်။ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးနေတယောက်စီကပဲလာတော့တယ်။တယောက်ကိုတိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူး။ရခိုင်ပြည်ကလည်းလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်။